ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ရှင်ရည်အတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမရေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျောင်းမရေနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလည်လာမှတ်သားကြရအောင်နော်။ဒေါက်တာရှင့်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာမသိနားမလည်ခြင်းအတွက်ကြီးလေသောပြစ်ဒဏ်ဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါရဲ့ရှင်။ဒေါက်တာရှင့်များရှင်ထာဝရဘုရားသခင်ဟာလူတို့ရဲ့ခန္ဓာကိုယ်ဖွက်စည်းလှုပ်ရှားမှုတွေကိုအုပ်စိုးဖို့စည်းမျဉ်းဥပဒေတွေကိုပြဋ္ဌာန်းတော်မူခဲ့ပြီးဖြစ်တဲ့အတွက်အဲ့ဒီစည်းမျဉ်းတွေဟာတန့်ရှင်းမွန်မြတ်လာပါလေ။အဲ့ဒီစည်းမျဉ်းတွေကိုဖောက်ပြဲကျူးလွန်တဲ့သူတွေဟာအနှင်းနဲ့အမြန်ပြစ်ဒဏ်စီရင်ခြင်းကိုလည်းခံရလိမ့်မယ်။လူသားတွေခံစားနေရတဲ့ရောဂါအများစုမှာကျန်းမာရေးဆိုင်ရာဘုရားသခင်ပေးတဲ့စီမင်းတွေကိုချိုးဖောက်ခြင်းကြောင့်ပဲဖြစ်ပါတယ်။လူတို့ဟာကျန်းမာရေးကိစ္စကိုစိတ်မဝင်စားတဲ့အောင်ဖြစ်နေပြီးမိမိကိုယ်ကိုအယုတ်ကျိုးပြက်ဖြစ်အောင်မနာမနေစူးစမ်းနေကြပါတယ်။ကိုယ်စိတ်နှစ်ပါးစလုံးခြုံငုံကြတဲ့အချိန်ကိုရောက်တဲ့အခါကျမှဆရာဝန်ပြင့်ပြီးတည်တဲ့အထိဆေးကုခံကြပါတယ်သောတ္တရှင်များရှင်ကျမ်းမာခြင်းအကြောင်းပြောပြတဲ့အခါတိုင်းလူသားတွေဖွင့်ဆိုတတ်တဲ့ဇကားကတော့ငါတို့ဟာတိတလောက်မလိုက်နိုင်ကြပါဘူးဆိုတဲ့အကြောင်းပဲဖြစ်တယ်ကိုယ်ခန္ဓာကျမ်းမာရေးနဲ့ပတ်သက်တဲ့အလင်းတရားတွေကိုလက်တွေ့အသုံးချဖို့မိမိတို့တောင်းဝန်ဖြစ်တာကိုသိရှိရမယ်အကျင့်စရိုက်အသီးသီးတို့ကိုဖျားသခင်စစ်ဆေးတော်မူလိုက်မှာကိုလည်းသိရှိရမယ်လူသားတွေသဘောမပေါက်ကြပါဘူးဒီအကြောင်းတွေကိုလူသားတွေသဘောမပေါက်ကြပါဘူးခန္ဓာကိုယ်ကိုဖြစ်ကြတဲ့ဆန်းစောင့်ရှောက်ကြရမှာမဟုတ်ပါဘူးကိုယ်အင်္ဂါအသီးသီးနဲ့တကွအသေးငယ်ဆုံးအမွှေးအမြင်ကလေးများကိုတော့မှမပြစ်မယွင်းရလေအောင်လေးလေးစားစားကာကွယ်စောင့်ရှောက်ကြရမှာဖြစ်ပါတယ်ကျမ်းမာရေးဆိုင်ရာအလင်းတရားတွေကိုရရှိလာတဲ့အချိန်ကစပြီးလူတို့နှိမ့်စင်တဲ့အမျှမင်းနေတဲ့မိကုံးကတော့ကျွန်ုပ်ဟာအရာရာကိုချုပ်တီးချိုးချံမှုရှိရလားကျွန်ုပ်စားသုံးနေတဲ့အစားအစာတွေဟာကျွန်ုပ်တို့ကိုအကောင်းဆုံးအရာတွေကိုပြည့်မြောက်အောင်လုပ်ကိုင်နိုင်စေဖို့မဆနိုင်မလားဆိုတဲ့မိကုံးပဲဖြစ်ပါတယ်အဲ့ဒီမိကုံးတွေရဲ့အဖြေရှိပါတယ်မဆနိုင်ပါတယ်ဆိုတဲ့အဖြေတွေမဖြစ်လို့ရှိရင်လူတို့ဟာဖျားသခင်ရဲ့ရှေ့မှောက်မှာပြစ်ဒဏ်စီရင်ခြင်းကိုခံရလိမ့်မယ်အကြောင်းကတော့အသက်တာလမ်းကြီးထွန်းလင်းပြတ်သားခဲ့တဲ့အလင်းတရားတွေအတွက်လူတို့မှာတာဝန်ရှိတယ်လို့ဖျားသခင်သတ်မှတ်တော်မူတဲ့အတွက်ကြောင့်ဖြစ်တယ်။အလင်းတရားတွေကိုမရသေးတဲ့အချိန်မှာဖျားသခင်ဟာမတိဟန်ဆောင်နေလိမ့်မယ်ဖြစ်ပေမဲ့အလင်းတရားရရှိလာတာနဲ့တပြိုင်နက်ကျောင်းမရေးကိုထိခိုက်စေနိုင်တဲ့အကျင့်စရိုက်တွေကိုစွန့်ပစ်ပြီးတော့ခန္ဓာကိုယ်ဆိုင်ရာစည်းမျဉ်းတွေကိုကျွန်ုပ်တို့လိုက်လျှောက်ဖို့ထာဝရဖျားသခင်ကတောင်းဆိုထားပါတယ်။ကျောင်းမချင်းဟာယတနာတစ်ပါးဖြစ်ပါတယ်။လောကအရာတွေအနဲ့ကျောင်းမချင်းဟာအမျက်ဆုံးသောအရာတစ်ခုဖြစ်ပါတယ်။ချမ်းသာခြင်း၊ပညာရှာဖွေခြင်းနဲ့ ရှားဒူးရခံတွေကိုရရှိဖို့စူးစမ်းခြင်းတွေဟာစူးစမ်းခြင်းများမှာကျမ်းမာခြင်းဟာအခြေခံကြတဲ့အရာတစ်ခုဖြစ်ပါတယ်။မကျမ်းမာလို့ရှိရင်ချမ်းသာခြင်း၊ပညာတတ်ခြင်းနဲ့ရာဒူးရှိခြင်းတို့မှာပျော်ရွှင်မှုကိုရှာလို့မတွေ့ပါဘူး။ဒါကြောင့်ဖျားသခင်ပေးသနာတော်မူတဲ့အဲ့ဒီယတနာကိုဂရုမထားခြင်းဟာအစ်မတန်းမှဆိုးရွားတဲ့အတစ်တစ်ခုဖြစ်ပါတယ်။အသက်ရှင်နေထိုင်ဖို့လည်းအင်အားချိနဲ့စီပါတယ်။ကျမ်းမာရေးကိုအထိခိုက်ခံပြီးအသိပညာတွေကိုရယူနေတဲ့သူတွေဟာအရှုံးသမားတက်တက်ပြောက်တာဖြစ်ပါတယ်။ဖျားသခင်ဟာမိမိဖန်ဆင်းထားတဲ့ဝိနည်းသတ္တဝါတွေကိုပျော်ရွှင်မှုနဲ့ပြည့်စုံစွာအသက်ရှင်နေထိုင်ဖို့ဤမျိုးစုံနဲ့စီမံထားတော်မူပါတယ်။ဒါပေမဲ့သူတို့ဟာမကောင်းမှုတွေကိုစွန့်ပစ်ပြီးစီကံတွေကိုစောင့်ထိုင်ရမှာဖြစ်တယ်။ကျမ်းမာငြိမ်သက်ခြင်းဆိုင်ရာအလိုတော်နဲ့အညီအသက်ရှင်ပြီးလှုပ်ဆောင်ကြရမယ်။ဖျားသခင်ရဲ့ပညာစည်းမျဉ်းတွေနဲ့အညီအသက်ရှင်နေထိုင်ခြင်းဟာလူသားတို့ကိုကျန်းမာခြင်းနဲ့ပြည့်စုံစေပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကမှကျန်းမာရေးအတွက်အကြံပေးပြပြလိုက်ပါတယ်ရှင
ဓမ္မဆရာဦးတိမ်မောင်ဆန်းမှာဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို
့။ချစ်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ဒီနေ့မင်္ဂလာနေ့တည်မှာဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့လူဤစကားထက်ဘုရားသခင်ဤစကားကိုနားထောင်သင်ပါ၏ဆိုတဲ့သတင်းစကားကိုပေးသွားมาဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ယနေ့ပြီးခဲ့တဲ့အချိန်ကာလတုန်းကတော့ကဘာကြီးမှာကွဲပြားခြားနားနေတဲ့ထဲကနေမှကျွန်တော်တို့ရဲ့တက်တာကိုရပ်တည်နိုင်ဖို့เนาะဗျာဒိတ်ကြံခန်းကြီး6ကိုကျွန်တော်တို့စတင်ခဲ့တာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေတို့ယနေ့လူရဲ့စကားထဲကျွန်တော်တို့ဘုရားသခင်ရဲ့စကားကိုနားထောင်သင့်တဲ့အခြေအနေမျိုးဖြစ်ပါတယ်။တမန်တော်ဝိထုခန်းကြီးကငွေ29မှာပေတရုနဲ့အခြားသောတမန်တော်တို့ကလည်းလူဤစကားထဲဘုရားသခင်ဤစကားတို့ကိုနားထောင်သင့်ပါ၏။သူရဲ့ထုံတန်းစင်တာထက်เนาะလူရဲ့ထုံတန်းစင်တာတဲ့ဘုရားသခင်ရဲ့အလိုတော်တိုင်းပြုလုပ်ဖို့ရန်အတွက်ကျွန်တော်တို့အရေးကြီးပါတယ်တပည့်တော်များတို့ရှင်ခရစ်တော်နဲ့အတူနေခဲ့ကြလို့သူတို့ခရစ်တော်အပေါ်မှာဆိုရှင်သိစာရှိကြတယ်ခရစ်တော်ယုံကြည်သလိုသူတို့ယုံကြည်ပြီးတော့ခရစ်တော်သွန်သင်သလိုသူတို့ကဆိုရှင်သွန်သင်ခဲ့ကြပါတယ်တပည့်တော်များတို့ရှင်ခရစ်တော်ကိုယုံကြည်သိစာရှိခဲ့လို့ပဲယနေ့ကျွန်တော်တို့လည်းပဲဒုတိယကျင်ကြွလာမဲ့ခရစ်တော်ပေါ်ယုံကြည်သိစာရှိဖို့ရန်အတွက်လိုအပ်ပါတယ်ချစ်တော်မိတ်ဆွေကဲတခြင်းနဲ့ရှင်တဲ့သတင်းစကားကိုမိတ်ဆွေသူငယ်ချင်းအိမ်နီးနားချင်းနဲ့ကဘာအနှက်ဟောပြောနိုင်တဲ့ယုံကြည်ခြင်းရလို့ရှိရင်ခရစ်တော်စိတ်ခိုင်းတော်မူချက်ကိုဆောင်ရွက်ခြင်းဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့ပထမအောင်မြင်တဲ့အသင်းတော်ကိုမြင်းပြူနဲ့ပုံဆောင်ထားပါတယ်ဒီအသင်းတော်ကဆိုရှင် AD 31မှာဆိုရှင်အစပြုပြီးတော့ အေရီတရာလောက်မှာဆိုရှင်အဆုံးသတ်ခဲ့ပါတယ်ဒုတိယတစ်စိတ်ကိုဖွင့်လိုက်တဲ့ခါမှာယောဟန်ပါမြင်တယ်ဆက်ပြီးတော့ကြည့်ကြပါစို့ဗျာဒိတ်ကျမ်းခန်း6အငယ်4မှာထွန်းအခါမြင်းဤတစ်စီးထွက်၍စေးတော်သူသည်ငိန်ဝတ်ချင်းကိုမြေကြီးကရုပ်သိမ်းခြင်းက၎င်းမြေကြီးသားတို့ကိုအချင်းချင်းအသေးတတ်ခြင်းက၎င်းအခွင့်ရ၏သူ၌ဓာကြီးကိုပေးထားတော်မူ၏လို့ဖော်ပြထားပါတယ်နော်သွေးစွန်းနေတဲ့ယုံကြည်ခြင်းကိုတွေ့ရပါတယ်ရာဇဝင်ကိုပြန်ကြည့်ရင်အေဒီတရားအလွန်ပါတို့ရှိရင်ခရိယာများဟာယောမအစိုးရရဲ့အလင်းမသိမ့်ပဲနဲ့အသက်ခံရသူတွေယောမအင်ပါယာတစ်ခုလုံးတည်းမှာတို့ရှိရင်ဇာယုံကြည်များရဲ့ရှေ့မှာချင်းသေးစာချင်းသေးစာကြွေးခြင်းကိုခံခဲ့ရတဲ့သူတွေအမြောက်များရှိခဲ့ပါတယ်သွေးစွန်းတဲ့အချိန်ကာလဖြစ်ပါတယ်เนาะအဲဒီတစိတ်ကိုဖွင့်လိုက်တဲ့ခါမှာဓာတ်ကင်ထားတယ်เนาะဓာတ်ဆိုတာကဆိုလို့ရှိရင်မွန်လိုက်တဲ့ခါမှာသွေးထွက်ပါတယ်ဒါကြောင့်ခရိယန်တော်တော်များများဆိုရှင်အဲဒီချိန်ကာလတုန်းကအသက်ခံခဲ့ရတယ်တကယ်စာယုံခုံယုံကြီးတဲ့မှာဆိုရှင်လူသူပြိတ္တကဝိုင်းပြီးတော့ကြီးနေတဲ့ခါမှာခရိယန်တွေကကွင်းအလယ်မှာချင်းသေးတွေအစာကျွေးခြင်းခံခဲ့ရပါတယ်ခရိယန်သင်းတော်အတွက်အလွန်ဆိုးရွားတဲ့အချိန်ဖြစ်ပါတယ်ချစ်တော်မိတ်ဆွေအသင်းတော်ကတော့တိုးတက်စမြဲပါပဲဘလောက်ပဲနှိပ်စက်နေနေဘလောက်ပဲနှိပ်ကွနေနေဘလောက်ပဲခရိယန်တွေယော့သွားအောင်ဖျားသခင်ကိုယုံကြည်တဲ့သူတွေကတော့ရှင်လုံးဝပပျောက်သွားအောင်အမျိုးမျိုးနဲ့နှောက်ရှက်တယ်ညှင်းဆန်းတယ်နှိပ်စက်တယ်တည်တတ်တယ်အမျိုးမျိုးဒုက္ခတွေပေးပြီးတော့လူသူရဲ့အလယ်မှာတော့ရှင်၆လန့်စီခဲ့တယ်တို့ပေမဲ့လည်းဘလောက်ပဲသူတို့ထိမ့်ချုံနိုင်ဖို့ရန်အတွက်ကြိုးစားနေပါစေဘလောက်ပဲခရိယန်တွေအဆုံးသတ်သွားပြီးတော့ကမ္ဘာမှာဖျားသခင်ကိုယုံကြည်တဲ့ခရိယန်များပျောက်ပယ်သွားအောင်ဘလောက်ပဲလုပ်ခဲ့ပါစေချစ်တော်မိတ်ဆွေတို့တိုးတက်စမြဲပဲယခုချိန်ထိပဲကမ္ဘာလုံးပါလို့ရှိရင်ဖျားသခင်ရဲ့သားသမီးတွေမြောက်များစွာရှိနေပါတယ်နောက်ချစ်တော်မိတ်ဆွေတို့အသင်းတော်ကတော့ဘယ်တော့မှမမေ့မိန်သွားပဲနဲ့ဘယ်တော့မှမပြောက်ပြက်သွားမယ်နဲ့ပို့ပြီးတော့တိုးတက်စမြဲဖြစ်လာခဲ့ပါတယ်အသင်းတော်ယာဇဝင်ဆရာတဦးကဆိုရှင်ဘလို့ပြောထားတယ်ဆိုရင်ခရစ်ယာန်တို့ရဲ့အသွေးဟာမျိုးစေ့နဲ့တူကြောင်းခရစ်တော်အတွက်အသက်ဆုံးခဲ့တာဟာမျိုးစေ့လေးတွေစိုက်ထားတာနဲ့တူတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဘလောက်ပဲတတ်ခဲ့ပါစေဘလောက်ပဲနှိပ်စက်ခဲ့တယ်ညှင်းဆဲခဲ့ပါစေနော်အဲဒီမျိုးစေ့တွေကနေမှဆက်ပြီးတော့အပင်တွေပေါက်လာတယ်เนาะမျိုးစေ့တွေကတတ်တဲ့နေရာမှာယုံကြည်ခြင်းကသွားပြီးတော့ကြားတဲ့ခါမှာဒီယုံကြည်ခြင်းမျိုးစေ့ကပို့ပြီးတော့ရှင်းသန်လာတယ်เนาะဒါကြောင့်ဒီမျိုးစေ့လေးတွေကဆိုရှင်စိုက်ထားတာနဲ့တူတယ်အပင်သစ်လေးတွေကဆိုရှင်ပျောက်သွားတဲ့အပင်လေးတွေရဲ့နေရာကိုပြန်ပြီးတော့ယူခဲ့ပါတယ်ဆိုပြီးတော့ပြောခဲ့ပါတယ်ဒါချစ်တော်မိတ်ဆွေတို့တပင်လဲရင်တပင်ထူဆိုတဲ့အတိုင်းပဲနော်တပင်ကလဲသွားတယ်တပင်ကသေသွားတဲ့ခါမှာနောက်အပင်တပင်ကပြန်တက်လာပြီးတော့အဲဒီသေတဲ့နေရာမှာပြန်ပြီးတော့အစာထိုးပန့်ပိုးလာတဲ့ခါမှာယနေ့ပုံမှုပြီးမှပွားများလာတာကိုတွေ့ရတယ်။နောက်ချစ်တော်မိတ်ဆွေတို့ယနေ့ယုံကြည်သူတွေကဘလောက်ပဲသက်ဆွန့်ခဲ့ရပါစေအဲဒီယုံကြည်သူတွေအသက်ဆွန့်ခြင်းအပြင်သူတို့ရဲ့သွေးဆွန့်ခဲ့တဲ့ဒဏ်ရာဒဏ်ချက်တွေအပြင်နော်သူတို့ရဲ့ခံစားခဲ့ရတဲ့ဝေဒနာတွေခံစားခဲ့ရတဲ့ဒုက္ခတွေအပြင်ဒီမျိုးစေ့တွေကနေမှပြန်လည်ပေါက်ပွားလာတဲ့အခါမှာဘလောက်ထိအံ့ဩဖွယ်ရကောင်းသလဲ။ဒါချစ်တော်မိတ်ဆွေတို့ယောမအင်ပါယာကြီးတစ်ခုလုံးပါဆိုရှင်ကဲတင်ချင်းသတင်းစကားပါဆိုရှင်ပြန့်နှံ့သွားခဲ့တယ်။နော်။ယောမအင်ပါယာကြီးတစ်ခုလုံးကဒီကဲတင်ချင်းသတင်းစကားကိုဆက်ပြီးတော့မဖြန့်ဖို့လုံးဝခြုံငိမ့်သွားဖို့လုံးဝမှပပျောက်သွားဖို့ရန်အတွက်ကြိုးစားလေလေ။နော်။တနင်္လာတဲ့ကနေမှာတအင်ပါယာတဲ့မှာစူးစားတဲ့ခါမှာအဲဒီကဲတင်ချင်းတင်စကားကချစ်တော်မိတ်ဆွေတပြီလုံးကိုပြန့်သွားတယ်တနိုင်ကန်လုံးကိုပြန့်သွားတယ်တကဘာလုံးကိုပြန့်သွားခဲ့တယ်နော်ဘုရားသခင်ရဲ့ကဲတင်ချင်းစီမံကိန်းကဘယ်လိုမှချုပ်ငိမ့်အောင်လုပ်လို့မရပါဘူးဘယ်လိုမှအဆုံးသတ်အောင်လုပ်လို့မရပါဘူးဘုရားသခင်ရဲ့စီမံကိန်းကိုဘယ်သူမှဆုံးသတ်လို့မရဘူးဘယ်သူမှလည်းအတောသတ်လို့မရဘူးချစ်တော်မိတ်ဆွေဖခင်ကဖခင်ရဲ့စီမံကိန်းကလူတွေဘလို့မှเนาะတူတောင်းအောင်ဆုံးတတ်ထားဖို့မလွယ်ပါဘူးเนาะဖခင်ရဲ့စီမံကိန်းကအမြဲတမ်းတည်တံ့ခိုင်မြဲနေတာကိုတွေ့ရပါတယ်เนาะအဲ့ဒီချိန်ကကဘာကြီးတစ်ခုလုံးဒ တည်င်းပြန်သွားခဲ့တယ်ချစ်တော်မိတ်ဆွေနော်ယောမတနိုင်ကံလုံးဝဆိုရှင်ကယ်တင်ခြင်းတည်င်းစကားကိုပြန်နှံ့ယုံနေမကဘဲနဲ့အဲ့ဒီသွေးစွန်းတဲ့ဒုက္ခပုံဒီခံစားတဲ့ကာလမှာပို့ပြီးတော့တကဘာလုံးမှာဘုရားရဲ့တည်င်းစကားပြန်နှံ့သွားတယ်ဘလောက်အံ့ဩဖို့ကောင်းလဲဘုရားရဲ့စီမံကိန်းကဘလောက်ထိအံ့ဩဖွယ်ရာဖြစ်တယ်လဲမိတ်ဆွေဒါကြောင့်မြင်းနေဟာဆိုရှင်သွေးစွန်းတဲ့ယုံကြည်ခြင်းကိုပုံဆောင်ထားပါတယ်နော်ဒါကြောင့်ပထမကတော့မြင်းဖြူအကြောင်းကိုကျွန်တော်ကြားခဲ့ရတယ်အခုဒုတိယတစိ့ကတော့မြင်းနေပုံဆောင်ထားတယ်နော်မြင်းနေဟာဆိုရှင်သွေးစွန်းတဲ့နော်ယုံကြည်ခြင်းပုံဆောင်ထားတာဖြစ်ပါတယ်ဒါကြောင့်ဒုတိယတစိ့ရာဆိုရှင် AD 100ကနေမှ323ပါဆိုရှင်ရှိတဲ့ခရိယန်အသင်းတော်တွေကိုပုံဆောင်ခဲ့ပါတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဘုရားသခင်ရဲ့စီမံကိန်းကိုဒီနေ့ကျွန်တော်တို့ကြားရတဲ့အခါမှာဘုရားသခင်စီမံထားတဲ့အရာတွေကဲတင်ခြင်းစီမံကိန်းကဘယ်တော့မှအတော်မတက်ပင်တယ်ယောမခိကလည်းအတော်မတက်ခဲ့ဘူးယခုအချိန်ကလည်းအတော်မတက်ဘူးနောင်လည်းအတော်တက်မှာမဟုတ်ဘူးဘုရားကသူ့ရဲ့သားသမီးတွေကိုသိချစ်တဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ဆက်ပြီးတော့သူ့ရဲ့စီမံကိန်းကဆက်ပြီးတော့သွားနေမှာဖြစ်တယ်သခင်ခရစ်တော်ကကဲတင်ခြင်းစီမံကိန်းကိုထိန်းချုပ်ထားတဲ့သူဖြစ်တဲ့ကြောင့်မကြမီကျွန်တော်တို့ကဲတင်ခြင်းရဖို့ရန်အတွက်လာတော့မှာဖြစ်တဲ့အတွက်ကြောင့်ယနေ့ဖြစ်ပျက်နေတဲ့ဒီအရာတွေပေါ်မှာကျွန်တော်တို့အားလုံးကတုံ့တက်ပြီးတော့အသက်တာမှာဆိုရှင်ဘုရားသခင်ဘက်မှာတစ္ဆာရှိကြပါစို့။အားပေးတိုင်းတို့နဲ့ကူညီကြပါစို့။ချစ်တော်မိတ်ဆွေများအားလုံးဘုရားသခင်ကြောက်ရွံ့တဲ့ဆန္ဒတွေကိုချပေးပါစေ
။ကိုရောမာတပါချာပေသူမဖြစ်နိုင်ရာ။ကိုရောသာကျွန်တော်ဤသက်ကျွန်တော်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ခြံစီမျောနေခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးတော်ကိုရောမာတပါချာဘယ်သူမဖြစ်နိုင်ရာကိုရောမာတပါချာဘယ်သူမပြေးနိုင်ရာကိုရောသာကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ခြံစီမျောလင့်ခြင်းများနဲ့ကျွန်တော်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးအတွက်ကိုရောမာတပါချာဘယ်သူမပေးနိုင်ရာဒီမီရဲ့အရေးလွှမ်းမိုးချိုင်ထဲသို့ရှောက်ခဲရစဉ်ဝေခာခဲ့ပြီမာတရဲ့တကုတ်ကြောခွေးလောင်ချိုင်မှာကိုလောက်ကဲနောင်ရွယ်ခဲ့လေပြီစာနဲ့ဝိညာဉ်အတွက်ကျွန်ုပ်ရဲ့ပြည်ကျွန်ုပ်ပြင်းများကိုလွန်နိုင်သူကျွန်ုပ်ရဲ့လွန်ကျူးခြင်းအလွန်ဆုံးယုံခြင်းတွေအသွေးသွင်းလေရှာဂရာနီကုန်းထမ်းမှာကိုရောမာတပါချာဘယ်သူမရှိနိုင်ရာဒီမီရဲ့ရဲ့လွမ်းမိုးချိုင်ထဲသို့ရှောက်ခဲရစဉ်ဝေခာခဲ့သည်မာနရဲ့တကောကြောခွေလောင်ချိုင်မှာကိုရောကဲနောင်ကျွန်ုပ်ပြင်းများကိုလွန်နိုင်သူ
လွန်ကျူးခြင်းလွန်ဆိုးယုတ်ချီတွဲအသွေးသွန်ကဲ့ရှာပရာဏီကောင်းထမ်းမှာကိုရောမာတပါချဘဲသူမချစ်နိုင်ရ
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရစေ။သောတာရှင်များရှင်အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကချီနောင်တက်သည့်တိမ်မွေသောနှောင်ကျူဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါရစေ။သောတာရှင်များရှင်အိမ်နောင်ရေးဆိုင်ရာနှောင်ကျူဟာအရင်နီးဆုံးအတိမ်မွေဆုံးနဲ့အသက်ရှင်ဆုံးဖြစ်ပါတယ်။ဒီနှောင်ကျူကိုလူသားတွေအတွက်မင်္ဂလာတရက်အနေဖြင့်ရည်တည်စီဖို့ရည်စူးထားပါတယ်။ထိမ်းမြားမင်္ဂလာပရိညင်ကိုဉာဏ်ပညာအမျိုးမြင့်ရှိစွာဖြင့်၎င်း၊ဖျားသခင်ကိုကြောက်ရွံ့ရူတည်တဲ့စိတ်ဖြင့်၎င်း၊ဒီတာဝန်ဝတ္တရားတွေကိုအသိစိတ်တတ်ဖြင့်၎င်းပြုလုပ်တဲ့အခါဝမ်းမြောက်ဖွယ်သောကောင်းကျိုးကျေးဇူးတရက်ကိုဖြစ်စေပါလိမ့်မယ်။တော်တာရှင်များရှင်အိမ်နောင်တိုင်းဟာချစ်ချင်းမြတ်တာထွန်းကားတဲ့နေရာဖရာသခင်ရဲ့ကောင်းကင်တမန်များစံပြော်ရာအရက်ဖြစ်ပြီးမိဘတို့နဲ့သားသမီးတွေရဲ့စိတ်နှလုံးများကိုနူးညံ့တိမ်မွေ့ကအောင်မြင်နိုင်နေတဲ့မြေစာတက်ရောက်မှုဖြင့်ပြုပြင်တဲ့နေရာဖြစ်တင်ပါတယ်ရှင်ကျွန်ုပ်တို့ရဲ့အိမ်နောင်တွေကိုဘေးတလတ်အရက်ဖြစ်စေရန်၎င်းကျွန်ုပ်တို့ရဲ့စိတ်နှလုံးကိုးကွယ်ရာအရက်ဖြစ်စေရန်၎င်းဆောင်ရွက်ရမယ်ဖရာသခင်ရဲ့မြတ်တာတော်မွေးမြူတူလောင်ထားတဲ့စိတ်နှလုံးတွင်မှာငြိမ်သက်ခြင်းအလင်းနဲ့ဝမ်းမြောက်ခြင်းဆိုတဲ့မင်္ဂလာများကြီးထွားရင့်တန်လာရမယ်။ဖျားသခင်ရဲ့နှုတ်ပတ်တော်ကိုအိမ်သူအိမ်သားများရှိမှမေတ္တာဖြင့်ချပြပြီးဖျားသခင်သည်ဘယ်ကဲ့သို့မိမ့်မွဲ့ထားတော်မူသနည်းလို့ဆွေးနွေးတိုင်ပင်သင့်ပါတယ်။တော်တာရှင်များရှင်အိမ်တော်မှာခရစ်တော်ရှိလျင်အိမ်ကတာယာမှာဖြစ်ပါတယ်။မြတ်တာကရုဏာနဲ့တိမ်မွေ့ခြင်းတို့ပြည့်ဝပြီးတာယာတဲ့အိမ်တော်တို့ကောင်းငင်တမန်များဝင်ရောက်လဲပတ်ရန်နှင့်တက်ကြပါရဲ့ရှင်။ဖျားသခင်ရဲ့ဘုန်းတော်ကိုလည်းထင်ရှားစေပါတယ်။သာသမီများအသက်အရွယ်ငယ်စဉ်အချိန်ကာလမှာတတိဝရိယဖြင့်အုတ်ထင်းနဲ့ခရစ်ယာန်အိမ်တော်မှာတရားလဲလွတ်ဖြစ်ခြင်းဖောက်ပြန်ပျက်စီးခြင်းဤဘေးအန္တရာယ်မှအေကံမုတ်ချအကွယ်ကာရရှိမှာဖြစ်ပါတယ်။ဒီလိုအိမ်တော်ရဲ့သာသမီတွေဟာသူတို့ရဲ့မိဘတွေကိုသာမကကောင်းငင်ဘုံရှိခမဲတော်ဖျားသခင်ကိုပါဥညွန့်မျက်နှာကြပါလိမ့်မယ်။လောကရဲ့ညဉ့်ညံ့တဲ့ဩဇာတက်ရောက်မှုတွေဟာသာသမီတို့အားထိခိုက်မှုမရှိစေဖို့သူတို့နဲ့လောကဆက်ကြမှာခိုင်မာတောင့်တင်းတဲ့အခါအစည်းကိုသူတို့ငယ်စဉ်အရွယ်ကစပြီးတည်ဆောက်ထားရန်လိုအပ်လာပါတယ်ရှင်။ခရိယံများရဲ့စင်ကြယ်မြင့်မြတ်ကောင်းမွန်ခြင်းတွေကိုကဘာကြီးအားခရိယံအိမ်တော်ကထင်ရှားစွာပြသတင်ပါတယ်။မိဘတို့ဟာသူတို့ရဲ့အိမ်တော်များကိုကျင့်ဝတ်ဆိုင်ရာဒုစရိုက်နဲ့လုံးဝခင်းရှင်းအောင်ဆောင်ရွက်ရန်တာဝန်ရှိကြောင်းသိရှိနားလည်သင့်ပါတယ်။ဖျားသခင်အားယိုသည်မျက်နှာစွာခူလုံခြင်းဟာအိမ်တော်ကိုပြည့်ပြည့်စုံစေပါတယ်ရှင်။မိဘနဲ့သားသမီးတို့ဟာလည်းဖျားသခင်နဲ့မိသားရပြုရန်ကိုကိုကိုပြုပြင်ဆုံးမကြရမယ်။မိမိတို့ရဲ့အနေထိုင်အချင်းလေးတွေဟာဖျားသခင်ထားရှိတော်မူတဲ့အကျံစီနဲ့လိုက်လျောညီထွေရမှာဖြစ်ပါတယ်။မိသားစုဆက်ဆံရေးဟာတန့်ရှင်းစင်ကြယ်ရမယ်။ခရိယန်အိမ်တော်များကိုတည်ထောင်ခြင်းနဲ့ကြီးကြပ်ခြင်းဟာဖျားသခင်ရဲ့အကျံစီနဲ့ကိုက်ညီမယ်ဆိုရင်ခရိယန်အကျင့်စာရိတ်တာတိဆောက်ရေးအတွက်အံ့ဩဖွယ်သောအထောက်အကူဖြစ်ပါလိမ့်မယ်။ ယ်။ဖျားသခင်တပါးဒီသာလင်လူသားတွေရဲ့မေတ္တာတရားကိုမြင့်မြတ်တန့်စင်စေနိုင်ကြောင်းမိဘနဲ့သားသမီးတို့ပူးပေါင်းပြီးဖျားသခင်အားဝတ်ပြုကိုးကွယ်ရမှာဖြစ်ပါတယ်ရှင်။အိမ်နောင်သားတိုင်းဟာမိမိလက်ဝါးကားတိုင်းကိုထမ်းပြီးသခင်ယေရှုဦးဆောင်ခေါ်ရာသို့လိုက်လျှောက်နိုင်မယ်ဆိုရင်ခရစ်ယာန်အိမ်နောင်တိုင်းရဲ့ရှေးဦးလှုပ်ရှားမှုလုပ်ငန်းမှာဒီအိမ်နောင်မှာခရစ်တော်၌ရှိတဲ့စိတ်နေသဘောထားမျိုးကိုမွေးမြူထားရမှာဖြစ်ပါတယ်ရှင်။နာတော်တာဆင်ခဲ့ကြတဲ့အိမ်နောင်မိသားစုအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။အိမ်နောင်မိသားစုတိုင်းပျော်ရွှင်တဲ့ဘဝလေးကိုတည်ဆောက်နိုင်ကြပါစေ။
ဒေါက်တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှိတင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့3996386176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39986866669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာကျားတခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ။